မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဗဟိုဥပဒေကြံပေးတရားလွတ်တော်ရှိနေဥကိုနီကိုလောက်ကျန်တက်ဖြတ်သူဖြစ်ဆွဆွဲခံထားရတဲ့ကြည်လင်းနဲ့တန်တရားရှိသူ၃ဦးတို့ကိုဒီကနေ့ပဲရန်ကုန်မြို့မှာရုံထုတ်ခဲ့ပါတယ်။ရှင်းနေဥကိုနီတည်ဆုံခဲ့တာ၂လနီးပါးရှိလာတဲ့အချိန်အထိအမှုနဲ့ပတ်သက်လို့ခိုင်ခိုင်မာမာအဖြေမထွက်သေးတဲ့အတွက်ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်။
အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ဗဟိုဥပဒေအကြံပေးတဦးဖြစ်တဲ့တရားလွတ်တော်ရှင်းနေဥကိုညီကိုလှုပ်ရှားတက်ပြမှုနဲ့ပတ်သက်ပြီးအဓိကကျူးလွန်သူတွေအဖြစ်ဆွဆွဲခံထားရတဲ့ကြည်လင်းအပြင်အမှုမှပူးပေါင်းကြံစည်သူတွေအဖြစ်အာဏာပိုင်တွေဘက်ကတန်တရားရှိထားတဲ့အောင်ဝင်းစော်အောင်စော်ထွန်းတွေဇေယဖြိုးတို့ကိုဒီကနေ့မနက်မှာပဲရန်ကုန်မြို့မြောက်ပိုင်းခရိုင်တရားရုံးမှာရုံးထုတ်ခဲ့ပါတယ်သူတို့တုံးဦးကိုတော့ဒီကနေ့တရားခွင်မှာဆွဲချက်တင်ထားတဲ့ပုံမှန်တွေကိုဖတ်ပြခဲ့တဲ့အကြောင်းအမှုကိုလာရောက်လေ့လာသူတဦးဖြစ်တဲ့တရားလွှတ်တော်ရှင်နေဥက္ကင်မောင်ထေကပြောပြပါတယ်
။ဟိုလူသားမှု300နဲ့ဆွဲထားတယ်။မြေဆောင်30လေးပါ300နဲ့မြေဆောင်30လေးတွဲထားတာအားလုံးဟာအခုတက်တဲ့လူပတိုင်းဂျန်တဲ့တရားခံနေလဲထပ်တူညီပြစ်ဒဏ်ရှိတယ်ဆိုတဲ့အကြောင်းအရာနဲ့ဆွဲထားတယ်။ဦးအောင်စောထွန်းတယောက်ကတော့ဒါအခုတခြားပုံမှန်တစ်ခုနဲ့ပါသူကတွေ့ထားတာပေါ့နော်တရားခံကိုစပြေကိုအင်းဆောင်မှုအပိကူညီတယ်ဆိုတဲ့ပုံမှန်လည်းပေါ့နော်ဒီလင်းကို300နဲ့34နဲ့ဆွဲတယ်လို့ဂျန်နဲ့လူတွေပေါ့နော်ခုနဦးအောင်သောထွန်းကလည်းဒီဂျန်နဲ့လူတွေကိုလည်း300နဲ့34နဲ့ဆွဲထားတဲ့ရောက်လက်နဲ့ပုံမှန်ပါလက်နဲ့နဲ့ပတ်သက်တဲ့ပုံမှန်နဲ့ဆွဲထားတာဂျန်နဲ့လည်းဆိုတာလည်းအကုန်လုံးပါနေတာပဲလေဒီကျွန်တော်ကိုတရားမဝင်ကိုင်းနေသက်သက်နဲ့ဒီအကြောင်းရတယ်ပ
ါပြီးခဲ့တဲ့ဖေဖော်ဝါရီ25ရက်နေ့ကဒီရေးဝင်ကြီးဌာနကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့ဥကုန်ဒီလုတ်ကြံခံရမှုမှာပါဝင်သူတွေဖြစ်တဲ့ကြည်လင်းခေါ်ဖိုးသူကိုရာဇသက်ကြီးပုံမှန်301လက်လက်ဥပဒေပုံမှန်16စလဝကအဥပဒေပုံမှန်73အောင်ဝင်းစော်ကိုရာဇသက်ကြီးပုံမှန်301လက်လက်ဥပဒေပုံမှန်16စဇေယဖြိုးကိုတော့ရာဇသက်ကြီးပုံမှန်302ဆက်သွယ်ရေးဥပဒေပုံမှန်69ရာဇသက်ကြီးပုံမှန်420နဲ့468ထပ်ပြေးနေတဲ့အောင်ဝင်းခိုင်ကိုတော့ဇာတကြီးပုံမှ300နှစ်စတဲ့ပုံမှအသီးသီးတွေနဲ့မှုကင်းရက်တဖွဲ့ကတရားဆွဲဆိုတင်ပို့သွားမယ်လို့ပြောဆိုထားပါတယ်။ဥကိုနီအမှုမှာတရားလိုဘက်ကအကျိုးဆောင်ပေးမယ်ရှေ့နေဦးနေလာကတော့အမှုနဲ့ပတ်သက်လို့သူ့အမိကိုခုလိုပြောပြပါတယ်
။ဒီအတွက်ကတော့သူကအခုခုလိုတစ်ခုနေနဲ့တရားကြီးဟိုတော့ဘာထိုင်နဲ့ပတ်သက်လို့ဖွဲ့ပြီးတော့ဆက်ဖြစ်နေပါတယ်။ဟိုဒီဟိုကြီးရဲ့ခါကျတော့ဒီဟိုကကျွန်တော်အဓိကကြတဲ့ဒေသကိုဖမ်းလို့မိတယ်ပေါ့နော်ဟိုအဓိကအပြီးဥက္ကဏီအတွက်တရားစစ်တာကြီးပေါ့ဗျာအဲ့ဒီကကိုကျွန်တော်ကဆက်တင်ပြီးတော့ကျူးပန်းနေပါတယ်ဟုတ်ကဲ့ဒါတရားစီရင်ခံရပြည်သူတွေကတော့မလို့ဆွေးရတဲ့လိုပဲဆိုတော့ဒါကျွန်တော်ကတရားစီဖွဲ့ရတော့ဥပဒေကြီးစစ်စစ်စီမှုဆောင်ရည်နေတော့ပြရတယ်လို့ကျွန်တော်ကြည့်ရပါဟုတ်ကဲ့အခုချိန်ကအမှုကိုကျွန်တော်စပြီးတော့ဆေးလိုက်တယ်ကျုပ်တို့တော့ဆက်နေကြည့်ရတဲ့ဆက်နေကြည့်ပါလေ။တရားစီရင်ရတယ်ပေါ့။ဒီလိုဖွင့်ပြီးကြည့်ရတဲ့တရားရုံးနေရာနေတော့ဒီဟုတ်ကိုပြောတာစီရင်မယ်လို့ကျွန်တော်တို့ကယူဆပါတယ်
။ဒီကနေ့တရားခွင်မှာအမှုတွေတွေကိုအကျိုးဆောင်ပေးမယ်ရှေ့တွေရဲ့အမည်စင်းကိုတင်သွင်းခဲ့ကြပြီလေ။တပ်ဖြတ်မှုကိုကိုယ်တိုင်ကျူးလွန်သူဖြစ်ဆွဆွဲခံထားရတဲ့ကြည်လင်းအတွက်ရှေ့နေမရှိသေးတာမို့အစိုးရဘက်ကအစိုးရရှေ့နေအကျိုးဆောင်ပေးမယ်လို့ညွှန်လင်းရပါတယ်။ဇန်နဝါရီ29ရက်နေ့ကရန်ကုန်ပြည်ဆိုင်ရာလေစိတ်မှာအသက်ခံရတဲ့ရှင့်နေဥကိုနီဟာ NLD ရဲ့ထိတ်တန့်ဥပဒေပညာရှင်တဦးအဖြစ်အခြေခံဥပဒေပြင်ဆင်ရေးအပါအဝင်ဥပဒေရေးရာခွင်မှာအဓိကအကြံပေးနေသူတဦးဖြစ်တာကြောင့်လောက်ကျန်မှုရဲ့နောက်ကွယ်မှာနိုင်ငံရေးရည်ရွယ်ချက်တွေရှိမယ်လို့အများကထင်မြင်သုံးသပ်နေကြပါတယ်။ဒါပေမဲ့လေလုံခြုံရေးအာဏာပိုင်တွေဘက်ကတော့အမှုနဲ့ပတ်သက်လို့ကနဦးကိုရှိချက်အရာတပ်ဖြတ်မှုဟာပုံကိုရေးမကျေနပ်တာကြောင့်ဖြစ်နိုင်တဲ့သဘောမျိုးပြောဆိုထားပါတယ်။နောက်တစ်ချိန်ရုံချင်းကိုတော့ရှေ့တည်င်းပတ်တောက်ကြနေမှာပြုလုပ်သွားမှာဖြစ်ပါတယ်ရှင်။